မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားတွေလွှတ်ပေးဖို့ကုလသမဂ္ဂအာဆီယံအပါအဝင်အနောက်နိုင်ငံတွေကစစ်ကောင်စီကိုဖိအားပေးတိုက်တွန်းနေပေမဲ့နိုင်ငံတဝန်းအကျဉ်းထောင်တည်တည်မှာတော့နိုင်ငံရေးအကျဉ်းသားပေါင်း1000ကျော်အထိရှိနေဆဲဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအဖွဲ့ AAPBB ကထုတ်ပြန်လိုက်ပါတယ်။နိုင်ငံရေးအကျဉ်းသားအများအပြားဟာစိုးရွားတဲ့အခြေအနေအောက်မှာမိသားစုတွေနဲ့လည်းမတွေ့ရပြင်ပနဲ့လည်းဆက်သွယ်ခွင့်မရတဲ့အပြင်ထောင်တွင်းဆန္ဒပြမှုတွေကြောင့်လည်းညှိမှန်းနှိပ်စက်ခံရတာတွေရှိနေပါတယ်။ဒီအကြောင်းမဲ့ရင်ချင်းနိုင်ငံကစုံစမ်းမေးမြန်းတင်ဆက်ထားတာနားဆင်ပါရှင်
။ APP ရဲ့မကြာသေးခင်ကထုတ်ပြန်ချက်အရဆိုရင်2022ခုနှစ်ဖေဖော်ဝါရီလမှဆရာနာသိမ့်ပြီးကလေးက14လကျော်ကာလအတွင်းနိုင်ငံတဝန်းဖမ်းဆီးခံခဲ့ရတဲ့နိုင်ငံရေးအကျဉ်းသားပေါင်း1000ကျော်ရှိလာတာဟာမြန်မာနိုင်ငံမှာနှစ်ပေါင်း90ကျော်အုပ်ချုပ်ခဲ့တဲ့အရင်စစ်အစိုးရအဆက်ဆက်ကဖမ်းဆီးခဲ့တဲ့အရေးအတွက်နဲ့ရှင်အများဆုံးဖြစ်ပါတယ်။တရက်ကိုတန်တရားရှိသူအနည်းဆုံးအယောက်20နှုန်းနဲ့ဖမ်းဆီးခံရတဲ့သဘောမျိုးဖြစ်နေပြီးမြန်မာတမိုင်းမှာဒီလောက်ဆူဆူရွရွဖမ်းဆီးခံရတဲ့အခြေအနေမျိုးမရှိခဲ့ဘူးလို့ APP ကပြောပါတယ်။နာမည်ဆိုးနဲ့ကြော်ကြားတဲ့အင်းစိန်အချင်းထောင်မှာ9လနီးပါးထိမ့်သိမ်းခံခဲ့ရတဲ့နိုင်ငံရေးအကျဉ်းသူဟောင်း Generation Wave အဖွဲ့ကမအီမူကသူ့ရဲ့အတွေ့အကြုံကိုအခုလို VOA ကိုပြောပါတယ်။
မြမကဒီ3လပိုင်း3ရက်နေပေါ့နော်ဒီတာမွေဒီတမိတ်စစ်ချောင်းကနေပြီးတော့မှဖန်စီခံရတယ်ဆိုတော့ဖန်စီခံရတဲ့အချိန်မှာကျွန်တော်တို့300ကျော်လောက်ရှိရပေါ့လေဆိုတော့အဲ့ဒီကနေပြီးတော့မှကျွန်တော်တို့အစဖန်ခံရတဲ့နေမှာဒီကြိုက်ကစားပွဲကိုခေါ်သွားတယ်ပေါ့ခေါ်သွားပြီးတော့မှအဲ့ဒီမှာတနေကုန်ထားတယ်ပေါ့လေဆိုတော့တနေကုန်ဒီရေတောက်စရာမလုံတော့ဒီအစားအစားဖို့မရှိပေါ့လေဆိုတော့အဲ့လိုမျိုးနေတယ်ကျွန်တော်တို့တနေကုန်ထားတယ်ထားပြီးတော့မှည10နာရီကျော်ပေါ့လေဆိုတော့ဒီလူတွေမထွက်တော့အပြင်မထွက်တော့တဲ့အချိန်ကြတော့မှကျွန်တော်တို့ဒီကား10စီးကျော်လောက်နဲ့ဟိုအင်းစိန်ထားအောင်ပို့ရဲပေါ့ဟုတ်ဆိုတော့အဲ့ဒီထားအောင်မပို့ခင်မှာလဲကျွန်တော်တို့အဲ့ဒီကားပေါ်မှာပေါ့နော်တခြားလုံးဒီတနေကုန်ဒီရဲနဲ့စစ်သားတွေနဲ့အာဒီဟိုညီမတို့ဟိုဖမ်းလာတာရဲ့နောက်ရောက်တော့ညီမတို့ထားဖို့နေရအဲ့လိုလုပ်နေရမှာညပိုင်းရောက်လာတဲ့အချိန်မှာဒီရဲတွေစစ်သားတွေကမူးနေကြပြီအဲ့လိုမူးနေကြတဲ့အချိန်မှာမိန်းကလေးတွေလည်းအများကြီးပေါ့လေဆိုတော့ဟိုအထူးသဖြင့်ဒီအဲကျောင်းသားတမကဒီကျောင်းသူလေးတွေအဲ့လိုမျိုးအများကြီးပါတဲ့အချိန်မှာအာဟိုဘာလို့ဖြစ်လိုက်မယ်ညာလို့ဖြစ်လိုက်မယ်ပေါ့လေဆိုတော့အဲ့ဒါမျိုးတွေချိန်ချောက်ဟိုအဲ့လိုချိန်ချောက်တဲ့လူကချိန်ချောက်ဆဲဆိုတဲ့လူကဆဲဆိုပြီးတော့တချို့ကလည်းအာတနေ့အောင်ခေါ်သွားပေါ့ခေါ်သွားပြီးတော့ပြစ်တက်လိုက်ပေါ့ဟိုဘယ်သူမှသိအောင်မဟုတ်ဘူးပေါ့ဆိုတော့အဲ့လိုမျိုးပြောတဲ့လူတွေကပြောပေါ့ဆိုတော့ပြောပြီးတော့မှတခြားလုံးညီမတို့အာဒီရန်ကုန်မြို့တပတ်လုံးကြီးပါပတ်မောင်းပြီးတော့မှအိစိန်ထောင်ရောက်တယ်ပေါ့
အခုဆိုရင်ဒီဖန်စီခံရတဲ့ဒီလိုနိုင်ငံရေးချင်းသူတွေကိုလိမ့်ပိုင်းဆိုင်ရာစော်ကားမှုတွေရှိရဲဆိုတာလေဟိုတည်င်းနေထွက်လာတဲ့ခါကျတော့အဲ့ဒီအခြေအနေနဲ့ပတ်သက်ပြီးညီမတွေ့ကြုံခဲ့ရတာမျိုးတွေရောရှိလားရှင
်ဟုတ်ဆိုတော့ဟိုညီမတို့နဲ့ဒီတူတူနေရတဲ့သူတွေကြုံရတာပေါ့လေဆိုတော့ညီမကတော့ဟိုအစောပိုင်းဖန်ခံရတာဖြစ်တယ်ဆိုတော့ဟိုပထမဆုံးဟိုအတုံးနဲ့ဒီနောက်ဆုံးလို့ပြောလို့ရတယ်ပေါ့နော်ဒီထောင်ထဲမှာပဲငါစကြောကြီးဝင်ရတယ်ဆိုတော့ဒါပေမဲ့အတူနေရတဲ့သူဒီထောင်ထဲမှာသူဖြတ်တိုင်းခဲ့ရတဲ့အမျိုးသမီးတွေကြုံရတာမျိုးဆိုတော့ထောင်ထဲမှာအမျိုးသမီးတွေကိုမှမဟုတ်ဘူးပေါ့လေအမျိုးသမီးတွေအမျိုးသားတွေ LGBT တွေပေါ့လေဆိုတော့သူတွေကိုလိမ့်မိုင်းဆိုင်ရာစော်ကားရောင်ကဒီလိုအုပ်စုခွဲပြီးတော့မှာပေါ့နော်ဆိုတော့အဲ့လိုယောက်ျား၄-၅ယောက်လောက်၄-၆ယောက်လောက်ကဝိုင်းပြီးတော့မှာဒီထူးသဖြင့် LGBT တွေဆိုရင်ဒီရင်သားတွေပေါ့နော်ဆိုတော့အဲ့လိုနုတီကောင်းတွေကိုဘလန်ယာနဲ့ညှက်တာတို့အဲ့လိုလိမ်ဆွဲတာတို့ဆွဲစိတ်တာတို့အဲ့ဒါမျိုးတွေလို့အနောက်ကြတော့ဒီလိမ်အင်ငါတွေကိုဟိုရိုင်းနှက်တာပေါ့နော်ဆိုတော့အဲ့ဒါမျိုးတွေအလုပ်တာမျိုးတွေရှိရဲဒါလို့ရှင်အဲ့လိုလေဘထောက်ကိုင်းမျိုးမှာဒီတင်မားတွေကိုအဲ့လိုနံပါတ်ထုတ်တင်နဲ့ရိုက်တာပေါ့ဆိုတော့အဲ့လိုရိုက်တယ်နောက်ဓာတ်ပုံတွေရိုက်တယ်ဟာအဲ့လိုရိုက်ပြီးတော့မှာဒီသူတို့ချင်းချင်းပေါ့နော်ပြန်ပြပြီးတော့မှာဟာထပ်ပြီးတော့မှာပေါ့နော်ဟိုစော်ကားရပေါ့လေစကြောရေးခန်းထဲမှာကြုံရတဲ့ဥစ္စာပေါ့လေဟာဆိုတော့ဒီစကြောရေးကိုခေါ်သွားတဲ့လမ်းတစ်လျှောက်မှာဆိုရင်လည်းတချို့ဆိုရင်မျက်လုံးကိုဝစ်စီးရတယ်စီးထားပြီးတော့မှာဟာဒီကားဝါဆင်းနေရမျက်လုံးကိုအဝစ်စီးထားတယ်စီးထားပြီးတော့မှာအဲ့စကြောရေးနေရာကိုမရောက်ခင်အထိကိုအဲ့ဒီအချိန်မှာဟို ကျန်းရှိရကြောကျိုးရန်ရှိရငုံငုံပေါ့ဆိုတော့အဲ့လိုပဲကိုညာကိုအဲ့လိုမျိုးနဲ့လှုပ်ခိုင်းပြီးတော့မှဒီခန္ဓာကိုယ်ထဲမေးတယ်လို့နဲ့ခန္ဓာကိုယ်မှာရှိနေတဲ့အဲ့ဒီအစိတ်ပိုင်းတွေကိုထိပြီးတော့မှဆော်ကားတာပေါ့လေဆိုတော့အဲ့လိုမျိုးတွေစပြီးတော့မှကြုံရတယ်ဒီငရဲခန့်လို့ဖြတ်တန်းရတယ်ပေါ့လေဆိုတော့ပုံမှန်ဒီလိုမျိုးနှိပ်စက်တာတွေအပြင်ကိုဒီလိုလိမ်မိုင်းဆိုင်ရာကိုအုပ်စုဖွဲ့ပြီးတော့မှဆူဆူဝါးဝါးညှင်းမနှိပ်စက်တာတွေအများကြီးပဲရှိရ
ဒါအပြင်2022ခုနှစ်မတ်လကနေအောက်တိုဘာလအထိထိမ့်သိမ်းခံခဲ့ရတဲ့ကာလတလျှောက်ရင်ဆိုင်ခဲ့ရတဲ့ထောင်တွင်းတရားစီရင်တဲ့အခြေအနေကိုလည်းသူကအခုလိုပြောပါတယ
်။ရုံထုတ်လည်းရှင်းနေနဲ့လည်းမတွေ့ရတော့ဘူး။တရားသူကြီးရင်းနဲ့ဆိုတာကလည်းဒီဖုန်းထဲမှာပဲပေါ့နော်။သူတို့ကဖုန်းနဲ့အဲ့လိုမျိုးဖုန်းလေးတစ်လုံးထောင်ပေးထားတယ်။ဒါမှမဟုတ်လည်းကွန်ပျူတာအဲ့လိုဖွင့်ပေးထားပြီးတော့မှဘယ်သူမှမသိတဲ့လူကနေပြီးတော့မှကိုယ့်နာမည်ခေါ်တယ်။အဖေနာမည်ထူပေးရတယ်။ပြီးတော့ရုံချင်းပဲနေ့ပြန်ချင်းပါတယ်ဆိုပြီးတော့ပဲဟိုအဲ့လိုပဲချင်းတာပေါ့လေ။
လက်ရှိစစ်ကောင်စီလက်ထက်ထောင်တွင်းတရားစီရင်တဲ့အခြေအနေဟာအရင်စစ်အစိုးရလက်ထက်ကနိုင်ငံရေးလှုပ်ရှားမှုတွေနဲ့ပတ်သက်လို့စီရင်ချက်ချမှတ်တဲ့ပုံစံနဲ့ဘလို့ကွာခြားချက်တွေရှိနေပါသလဲ။ပြည်တွင်းကလူခွင့်ရေးဆိုင်ရာအမှုတွေကိုလိုက်ပါဆောင်ရွက်ပေးနေသူရှေ့နေတဲ့ဦးကသူ့အမြင်ကိုအခုလိုပြောပါတယ
်။ဘလို့ကွာလဲဆိုတော့အခုဒီဒီနေ့ပိုင်း2021ကတော့နော်ဟိုပို့ပြီးတော့တင်ချက်တာပေါ့။အခုဒီ2021မှာဖြစ်တဲ့ကိစ္စကြတော့ဒီရန်ကုန်တိုင်းတိုင်းလုံးမှာရှိတဲ့ဟိုအမှုတွေအားလုံးဟောဒီနိုင်ငံရေးနဲ့ပတ်သက်တဲ့အမှုအားလုံးအင်းစိန်တောင်ထဲမှာပဲဟိုစစ်ဆေးတာရှိရယ်အပြင်မှာတိတ်ဟိုရှက်ရှက်ပပပါတော့တမှုစားနမှုစားတော့ကျွန်တော်အပြင်မှာထုတ်တယ်ဆိုတော့သိရတယ်ဂျန်နက်ဟာတော်တော်များဒီအင်းစိန်တောင်ထဲမှာပဲစစ်တာ
တက်ကြွလှုပ်ရှားတဲ့အမျိုးသမီးတွေကိုဖမ်းဆီးထိန်းသိမ်းစစ်ဆေးတဲ့အခါမှာလိမ်ပိုင်းဆိုင်ရာစော်ကားမှုတွေရှိနေတယ်ဆိုတဲ့ဆွဆွဲပြောဆိုချက်တွေနဲ့ပတ်သက်လို့စစ်ကောင်စီတည်င်းပြန်ကြားရေးအဖွဲ့ကို VOE ကဆက်သွယ်မေးမြန်းခဲ့ပေမဲ့တုံ့ပြန်ချက်မရခဲ့ပါဘူးရှင်
စစ်ကောင်စီလက်ထက်နိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေမှတ်ရင်ကျင်းနိုင်စုံစမ်းမေးမြန်းပြီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။